မကြာသေးခင်ကစဒီတိုက်ပွဲတွေပြင်းထန်လာတဲ့မြန်မာနိုင်ငံထဲမှာရောက်နေတဲ့ထိုင်းနိုင်ငံသားတွေနေရပ်ပြန်ခေါ်နိုင်ဖို့ထိုင်းဆိုရကြိုးပမ်းနေရပါပြီ။ထိုင်းနိုင်ငံသား162ယောက်ကိုဘေးကင်းရာနေရာတွေမှာခိုးလုံနိုင်အောင်ကူညီဖို့အာဏာပိုင်တွေပူးပေါင်းဆောင်ရွက်ရေးမြန်မာနိုင်ငံမှာရှိတဲ့ထိုင်းစံယုံကိုဝန်ကြီးချုပ်စရထထဝီစင်ကညွှန်ကြားထားတယ်လို့ဝန်ကြီးချုပ်ယုံကမနေ့နောက်ပိုင်းမှာသတင်းထုတ်ပြန်ခဲ့တာပါ။တိုက်ပွဲတွေကြောင့်ထိုင်းနဲ့တခြားနိုင်ငံသားတွေမြန်မာနိုင်ငံမှာတောင်းတနေတယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။ထိုင်းနဲ့တခြားနိုင်ငံသားတွေအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာတုံ့ပြန်ပြောဆိုထားတာလက်တလောမရှိသေးပါဘူး။ပြီးခဲ့တဲ့အောက်တိုဘာ9ရက်နေ့အစ္စရေးကိုဟာမတ်စ်တွေဝင်ရောက်တိုက်ခိုက်ခဲ့စဉ်တုန်းကလည်းစိုက်ပျိုးရေးလုပ်ငန်းတွေမှာအလုပ်လုပ်ကင်နေသူအများစုပါဝင်ထိုင်းနိုင်ငံသား30ထက်မနည်းသေဆုံးတဲ့ဖြစ်ရက်နဲ့ကြုံခဲ့ရပူပါတယ်။မြန်မာနိုင်ငံမှာတော့မဟာမိတ်ညီနောင်3ဘွဲ့အဖြစ်ကြီးညာထားတဲ့ MNDA ကိုကန့်တပ်ဖွဲ့ TNL တောင်းတပ်ဖွဲ့နဲ့ AA ရခိုင်တပ်ဖွဲ့တွေပြီးခဲ့တဲ့သတင်းပတ်ကစာပူးပေါင်းဆက်ဆွယ်ရေးဆက်နွယ်နေကြရာကအခုလိုတိုက်ပွဲတွေပြင်းထန်ပြီးနိုင်ငံသားတချို့ပါဒုက္ခရောက်ခဲ့ကြတာပါခင်ဗျာ။